ကာဇာကမ်းမြောင်ဒေသမှာဖြစ်နေတဲ့အစ္စရေးဟားမတ်စစ်ပွဲနဲ့ပတ်သက်လို့သဘောထားအမြင်အမျိုးရှိကြပေမဲ့မြန်မာပြည်ပဂျူးတွေနဲ့မြန်မာမွတ်စလင်တွေကြားတူဦးနဲ့တူဦးဆက်လက်ဖိမကူညီရပ်တည်နေကြကြောင်းခေါင်းဆောင်အသီးသီးက VOA ကိုပြောကြားပါတယ်မြန်မာဂျူးအဖွဲ့အစည်းကောင်းဆောင်ကိုဆမ်မီနဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကောမဒီပြောခွင့်ရကိုကျော်ဝင်းကိုမှအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
အစ္စရေးကဟားမတ်စ်တွေကိုတိုက်နေတဲ့စစ်ပွဲဟာလူသားတွေကိုဒိုင်းတပွဲအသုံးချနေတဲ့အစွန်းရောက်စစ်သွေးကြအဖွဲ့ကိုအမြင့်ပြတ်ခြေမုံမှုဖြစ်တယ်ဆိုတဲ့အမြင်တွေရှိနေသလိုအစ္စရေးဘက်ကအပြင်းထန်အင်အားသုံးတိုက်ခိုက်နေတဲ့အတွက်ပါလက်စတိုင်းကလင်းငယ်တွေအပါအဝင်အရက်သားတွေထောင်ထဲချီတေဆုံတဲ့ဖြစ်ရကြောင်းအစ္စရေးအစိုးရဟာစစ်ရာဇဝတ်မှုနဲ့အခြားပြင်းထန်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချနေကြတာပါအစ္စရေးနိုင်ငံပိုင်နဲ့တဲ့ Hamas ဖွဲ့ကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပေါ်မှာတော့မြန်မာဂျူးဖွဲ့စည်းကောင်းဆောင်ကိုဆမ်မီကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ဟုတ်မင်္ဂလာပါ။ကျွန်တော်တို့ဒီမှာဘလောက်ပဲမတူကွဲပြားနေပါစေကျွန်တော်တို့အားလုံးတဦးနဲ့တဦး supporting လုပ်တယ်ဆိုတဲ့အချက်ကလေးကတော့တကယ်ကိုဟိုချီးမြှင့်ရပါ။အဲ့တော့အဲ့ဒီဟာအဲ့တော့တခြားနိုင်ငံတွေမှာခုနလိုပေါ့နော်အစ္စရေးနိုင်ငံမှာဘယ်နိုင်ငံမှာပဲဘလို့ဆက်ဖြစ်နေပါစေကျွန်တော်တို့ရဲ့အားလုံးဘာသာပေါင်းဆိုရင်ညီညွတ်မှုကမပြတ်သွားဖို့လိုပါတယ်။ Jewish community, Muslim community, Christian community, Bahai, Hindu, Buddhist အားလုံးနဲ့ကျွန်တော်တို့တဟဇာတာတည်ပြီးတော့နေလာခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီ။ကျွန်တော်တို့တခါတလေပေါ့နော်။ခုနလိုဟိုအစ္စရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေပါရှိခဲ့အစည်းအဝေးမှာဆွေးနွေးစရာရှိခဲ့ရင်တော့မှအမြင်မတူတာကိုကျွန်တော်တို့အားလုံးရင်တစ်ဖြည်းနဲ့ discussion လုပ်ကြတယ်။ဒါပေမဲ့ဒီခုနှစ်ရက်နေ့မှာကျွန်တော်တို့ဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ပေါ့နော်ဒီအောက်တိုဘာ9ရက်နေ့မှာဖြစ်ဖြစ်ခဲ့တဲ့အဖြစ်ဖြစ်ကတော့ဒါကဘာစတိုးဝါဆုံးတော့ terrorism လို့ကျွန်တော်ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော် terrorism ပေါင်းများစွာရှိတဲ့အထက်မှာအခုဒီတစ်ခေါက်ကတော်တော်ဆိုးသွားတယ်။အဖေရဲ့အရှိမသမီးကိုတတ်တယ်။ကျွန်တော်တို့သားသမီးတွေရဲ့အရှိမမိဘကိုတတ်တယ်အသက်80ကျော်နော်အဲ့လိုမျိုးဥစ္စာကိုတတ်ဖြစ်ခဲ့တဲ့နောက်ဒေဘင်းပြီးဖြစ်တဲ့စားတဲ့ဥစ္စာတွေတချို့ပုံရိပ်တွေကိုလည်းonline မှာတော့တွေ့နေရမှာပေါ့နော်ဆိုတော့ဒီဟာတကယ်ကိုလူမဆန်လုံးနဲ့ terrorism ဖြစ်တဲ့အတွက်ကျွန်တော်တို့ဘယ်ဘာသာဘယ်လူမျိုးဘယ်နိုင်ငံသားမဆိုဒီလိုဖြစ်ပျက်ကိုဟိုရှုံချမယ်လို့ကျွန်တော်ပြောချင်မိပါတယ
် Jewish Day အနေထားပေါ့နော်တကယ်ပါလုံးမှာရှိတဲ့ဒီ Jewish Day ကလည်းမျိုးစုံတုံ့ပြန်ကြတယ်နောက်အခုတစ်ဖက်မှာလည်း Israel နိုင်ငံရဲ့ရပ်တည်နေတဲ့အနေထားလည်းရှိနေတော့အပေါ်မှာကြတော့ဒီအခုဖြစ်လာတဲ့ကိစ္စအပေါ်မှာကိုနိုင်ငံနဲ့ပတ်သက်ပြီးတော့ကိုဒီ Jewish အတိုင်းဝိုင်းတို့ဘာလို့ပေါ့နော်ဒါတွေရောဘလို့ရိုက်ခတ်မှုတွေရှိလဲတွေ့ရလဲရှင
်ကျွန်တော်မြန်မာပြည်မှာတော့ခုနလို Jewish community ကအရန်သိငယ်တဲ့အတွက်တော့ဟိုထွေထူးတော့မရှိပေမဲ့တခြားနိုင်ငံတွေမှာတော့ရိုက်ခတ်မှုတော့တော်တော်များများရှိပါတယ်ဒါပေမဲ့ခုနကျွန်တော်ပြောလို့ပေါ့နော်ဒီဟာဘာသာရေးနဲ့လည်းမပတ်သက်ဘူးနိုင်ငံရေးနဲ့ဆိုလဲပတ်သက်ပြီးမယ်ဒါပေမဲ့ဒီဟာတော်တော်စူးဝါလာတဲ့ဟို terrorism ပေါ့နော်ခုနလိုအချို့တွေကပြန်ပြောကြတာလည်းရှိမှာမြန်မာပြည်မှာဆိုလည်းရှိတာပေါ့နော်ဒါ Israel ရဲ့တုံ့ပြန်မှုပေါ့ Israel ရဲ့ retaliation Israel ရဲ့တုံ့ပြန်တဲ့အခါမှာလည်းPalestine ဘက်ကပြည်သူတွေထိခိုက်တယ်ဆိုတဲ့အတွက်ဒါတော့တွေ့နေရမှာပဲအဲ့တော့အဲ့အတွက်လည်းကျွန်တော်တို့လည်းစိတ်မကောင်းဘူးဒါပေမဲ့ကျွန်တော်တို့နားလည်ရမှာဒီ Palestine ဒီ Hamas ပေါ့နော်အဓိက Hamas ကသူ့ရဲ့တုံးတဲ့အစိုးရဆုံးလက်နက်ဆိုတာတခုရှိတယ်အဲ့ဒါကတော့ human shield ကျွန်တော်လူသားဒိုင်းတပွဲတုံးတာပေါ့သူတို့ရဲ့ပြည်သူတွေကိုသူတို့လူသားဒိုင်းတပွဲတုံးတယ်ဘာဖြစ်လို့လဲဆိုတော့သူတို့ Israel ကိုတိုက်ခိုက်တဲ့အခါမှာသေးရုံနေရာနေတိုက်ခိုက်တယ်ခလီတွေကြောင်းနေရာနေတိုက်ခိုက်တယ်အဲ့တော့ Israel ကပြန်တိုက်ခိုက်တဲ့အခါမှာအဲ့ဒီနေရာတွေထိတယ်ပေါ့နော်ဆိုအဲ့ဒါကိုလည်းကျွန်တော်တို့နားလည်ဖို့လိုတယ်အဲ့တော့ဒါပေမဲ့ဘယ်ဘက်ပါမဆိုပေါ့နော်ခုနကလိုကျွန်တော်တို့ Israel ဘက်ကလည်းပြင်မဲ့တဲ့ပြည်သူတွေအများကြီးအသက်ဆုံးရှုံးရလို့ Palestine ဘက်ကလည်းပြမဲ့ပြည်သူတွေအများကြီးသုံးချရတဲ့ဘယ်သူပဲမဆိုကျွန်တော်တို့လူသားချင်းစာနာတဲ့အနေနဲ့စိတ်မကောင်းဖြစ်မိပါတယ
်အလားတူပဲ Israel Hamas စစ်ပွဲဟာဘာသာရေးနဲ့မသက်ဆိုင်ဘူးလို့မြင်ကြောင်း Washington DC ကိုရောက်ရှိနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပြောခွင့်ရကိုကျော်ဝင်းက VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောပါတယ
်ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအကြောင်းရှိတယ်ပေါ့နော်ဆိုတော့ဒါဦးမှာကျွန်တော်တို့ခုပြတဲ့စဉ်းစားလို့ရအောင်ဒီဂျူးဖះเจ้าဟာမွတ်စလင်တွေရဲ့ပတ်လည်မှာရှိနေတဲ့နေသားပေါ့နော်ပလီနဲ့လည်းတိတ်မဝေးဘူးဆိုတော့ဒီဂျူးဖះเจ้าဟာကျွန်တော်တို့ငယ်လေးကတည်းကဒီဂျူးဖះเจ้าကိုတော့ကင်ထားတာမွတ်စလင်တော့ကင်ထားတာဒီဟာကို look after လုပ်တာတယ်ဒါကိုဆောင်းလျှောက်တယ်တန်ရှင်းကူညီဝိုင်းပေးတာ နီနာပဝင်ချင်းအားလုံးကဒီမွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေထားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစပ်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စားနေထိုင်စားဖို့နေထိုင်တဲ့ပုံစံတွေကတော်တော်လေးနှီးစက်တယ်ဂျူးဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတယ်ဥရောပမှာရင်ဆိုင်ခဲ့ရတယ်အရှိလေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွတ်တယ်ဆိုတာ။ဆိုတော့ဂျူးတွေအနှိပ်ကွတ်ခံခဲ့ရတာဥရောပမှာပပစစနှိပ်ကွတ်ခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါဥရောပနေပြီးတော့သူတို့ဖျက်ပြေးလာတယ်ခလုံးဘိုးအတွက်ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကြောင့်ကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပြောတော့ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘယ်လိုပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုဣသရေလဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူးဆိုကလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝမှုဖြစ်သွားပြီအခုဒီနေ့ UK မှာဆိုရင်တချို့အဖွဲ့တွေကနေပြီးတော့ဗီဒီယံဆိုရအောင်တရားဆွဲဖို့အတွက်သတိပေးလာတယ်ဘလို့သတိပေးလာလဲဆိုတော့ဒါကဣသရေလကမကြခင်သူမကြမီလူမျိုးတွေတပ်ဖြတ်မှုတွေကိုသူကျူးလွန်မဲ့အနေထားတွေအရေးယုံနေမြင်နေရပြီအကဲဒီဟာတွေကိုအားပေးအားမြောက်ပြုလုပ်ခဲ့မယ်ဆိုရင်ဒါကလည်းရာဇဝမှုတစ်ခုဖြစ်တယ်ဆိုတော့ဒါကဒီနေရာမှာဣသရေလနဲ့ဂျူးနဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာပလဆိုင်နဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်။အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံကြီးတွေကိုရောရှက်လို့မရဘူး။